ကောင်စီဟာစပိုင်ဝဲနည်းပညာအသုံးပြုပြီးပြည်သူတွေရဲ့ပုံကူရေးအချက်လက်တွေကိုစုံစမ်းထောက်လန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ဖုန်းနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကိုဒီစနစ်ကိုတက်ဆင်ဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့မြန်မာဆက်သွယ်ရေး MPT ကတော့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းညင်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ပုံကူရေးစောင့်ကြည့်ခံရမှုအတွက်ပြစ်တင်ဝေဖန်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်လပိုင်ကပြောပြမှာပါရှင်။ဆက်သွယ်ဝင်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေမှာနည်းပညာသုံးခြေရာခံစနစ်တွေတုံးပြီးအသုံးပြုသူတွေရဲ့တည်နေရာကိုထောက်လန်းဖို့ဂျားပြတ်နားထောင်ဖို့အီးမေးလ်တွေကိုဝင်ကြည့်ဖို့အတွက်စစ်ကောင်စီကကြိုးပမ်းနေကြောင်းဒီစီမံကိန်းနဲ့နီးစပ်တဲ့အရာရှိတူကိုကိုးကားပြီးရိုက်တာသတင်းကရေးသားထားပါတယ်။ဆက်သွယ်အော်ပရေတာတွေမှာစပိုင်ဝဲတွေတက်ဆင်ဖို့စစ်ကောင်စီကညွှန်ကြားထားတယ်လို့လည်းဆိုထားပါတယ်။မြန်မာဆက်သွယ် MPT ရဲ့အကြီးအကဲအရာရှိတူကတော့သူတို့စီဒီညွှန်ကြားချက်မရောက်သေးကြောင်းညင်းဆိုလိုက်ပါတယ်။
ကတော့ရောတော့ဒီမှာမကြမ်းဘူးရှင်။ဒီမှာစားတဲ့ဒီပိုင်းကခုရောင်ရှိပါဘူး။ update ဖြစ်တဲ့ဟာရေတော်များတော့သိရပါဘူး။ဒါပေမဲ့အဲ့ဒီနဲ့ပတ်သက်တဲ့ဟာတော့ပြောတယ်မကြောက်ဘူးရှင်။ဒီမှာတစ်ချက်အကုန်ဖောက်လုပ်ကြည့်လိုက်မယ်။ဒါကရူမာနဲ့တစ်ချက်ထိုင်လာပါလေ။
ဒီကိစ္စနဲ့ပတ်သက်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။စစ်ကောင်စီကဒီစနစ်ကိုတက်ဆင်ဖို့အတွက် MPT, MyTai, Oriduza တဲ့ operator 3ခုကိုညွှန်ကြားထားတယ်လို့ Rider သတင်းဌာနမှရေးသားထားပါတယ်။ဆက်သွယ်ရေးကြားခံစနစ်တွေလိုအပ်ရင်တရားဝင်အသုံးပြုဖို့ဆွေးနွေးပြောဆိုမှုတွေနဲ့လုပ်ငန်းတွေကိုဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရလက်ထက်မှာစတင်ခဲ့တာဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနကအရက်တဝန်ကြီးဌာနဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေဟာစစ်တပ်အရာရှိဟောင်းတွေဖြစ်တယ်လို့လည်းရိုက်တာကရေးသားထားပါတယ်။စစ်ကောင်စီရဲ့အစီအစဉ်ဟာတက်ကြွလှုပ်ရှားသူတွေ၊ဒီမိုကရေစီရဲလှုပ်ရှားသူတွေကိုအဓိကပြစ်မှတ်ထားရနိုင်ကြောင်း 45 right ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကြောင်းကျင်သူ Nikki Diamond ကပြောပါတယ်။ဒါဟာကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုပဲလို့သူကဝေဖန်လိုက်ပါတယ်။
ပိုင်ဝဲရီကိုကယ်လီဖိုးနီးယားမှာသုံးဖဲလာပြီးတော့ပေါ့နော်ဆက်ချလုံချာသူတွေဒီမိုကရေစီလူ့ခွင့်လုံချာတဲ့လူတွေကိုပို့ပြီးတော့ပြစ်မှတ်ထားပြီးတော့ပေါ့နော်ကျွန်တော်တို့ဘယ်လိုဆက်သွယ်နေလဲ။ဟောဒီနေရာကြီးမှာရှိနေတဲ့အတွက်ရှားကွေးနေရာကြီးမှာသုံးဖို့အတွက်ဒါခွင့်လန်းနေရာကြီးသူတို့ရသွားတဲ့လူပြည်နေတယ်ပေါ့နော်တခုခုကျွန်တော်တိုင်နေဖို့ဆွေးနွေးဖို့ဆိုလို့ရှိရင်ဒီဖုန်းတွေပေါ့ဒီမှာဒီမှာရှိတဲ့ operator တွေကိုယုံကြည်စိတ်ထားရလို့တရားတော်ပဲတယ်။တခြားနည်းတာကြီးပေါ့နော်ဖုန်းရတဲ့အနေအထားမျိုးကြီးဖြစ်သွားတော့
လုံးချုံရေးအရာဖုန်းတွေကြားချက်နားထောင်ဖို့လိုတယ်ဆိုတဲ့ကိစ္စဟာတချို့ဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းအရင်သွားစရာကိစ္စတစ်ခုဖြစ်နေပါတယ်။မြန်မာနိုင်ငံလိုပြည်သူတွေကိုအပြည့်အဝကာကွယ်ပေးနိုင်ဖို့ဥပဒေမရှိတဲ့နိုင်ငံတွေအတွက်တော့ဒါဟာလူ့အခွင့်အရေးချိုးဖောက်မှုလို့အများကမြင်ကြပါတယ်။တုံးဆဲသူတွေကသူတို့လုံခြုံရေးအတွက်မိုဘိုင်းဖုန်းနဲ့အင်တာနက်တွေကိုညီလန်းအမျိုးမျိုးနဲ့အသုံးပြုနေကြတာပါ။ဒါပေမဲ့ပင်မဆက်သွယ်ရေးအော်ပရေတာကိုမဖြစ်မနေဖြတ်တန်းရမယ့်အချက်လက်တွေဆိုရင်လုံခြုံမှုမရှိကြောင်း IT နဲ့တရင်းအချက်လက်လုံခြုံရေးပညာရှင်တဦးကပြောပါတယ်။
လုံးလုံးကြီးကဆိုတာပြောရစစ်ချက်တယ်။ဒါအတွက်တုံးနေလေဆိုရင်ပုံမှန်မှုကြည့်တာပေါ့နော်။တစ်ခုခုပေါ့။တစ်ဖက်ကမကြည့်ဘူးလေဥစ္စာမျိုး။သူ့ဘက်ကသူတုံးနေတယ်ဆိုရင်ပတ်စနအချက်လက်တွေလည်းဖြစ်နေ။ security ဆိုတာကိမှန်စင်ရင်စိတ်ဆိုင်လို့ရတယ်။ leakage လို့ရတယ်ဆိုတာမျိုးဖြစ်နိုင်တယ်။ဘယ်လိုပဲကိုကြီးကိုတာပဲဒီလိုပါအချက်လက်တွေပါသွားနိုင်တာပဲ။ပြင်ပေါ်နိုင်တာပဲ။ဒါတော့ဒီကာကွယ်ဖို့ဆိုတဲ့စစ်ဆန်ကလည်းအပိကိစီနေတော့တခြား security ဆက်တင်ပြီးတော့ cargo ရအောင်ဖြစ်နိုင်တယ်။ဒါပေမဲ့ဒီလိုမျိုး operator ဖြတ်ပြီးတော့မှသွားတဲ့စိတ်ဓာတ်မျိုးရှိတာ။ operator ဖြတ်မှတော့စိတ်ကမလွယ်ဘူး။
အနာသိန်းစစ်ကောင်စီဟာအင်တာနက်လူမှုကွန်ရက်ကိုထိန်းချုပ်ပြီးကတ်တက်ချိုးဖောက်သူတွေကိုစိုက်ဘာလုံခြုံရေးဥပဒေနဲ့အပြစ်ပေးဖို့ကြိုးစားနေတာပါ။လိုအပ်တဲ့နည်းပညာအကူအညီတွေကိုလည်းတရုတ်နိုင်ငံကနေမှာယူတင်သွင်းထားပါတယ်။ဒီဆက်တွေကိုအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေနဲ့ဖုန်းအော်ပရေတာတွေစီပေးပို့တက်ဆင်ခိုင်းထားတယ်လို့ပြည်တွင်းကအမည်မဖော်လိုတဲ့စိုက်ဘာလုံခြုံရေးပညာရှင်တချို့က VOA ကိုပြောခဲ့ပါတယ်။ဆက်သွယ်ရေးအော်ပရေတာတွေကတော့ဒီကိစ္စကိုမသိရှိကြောင်းနဲ့စစ်ကောင်စီဘက်ကညွှန်ကြားချက်တွေအခုထိမရောက်လာသေးကြောင်းညင်းဆိုနေကြပါရဲ့ရှင်။